Welcome to the Voice of America in Burmese.
တော်ရစီအောင်တနေ့တာညနေခင်းမှာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ30ရက်နေ့လာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းတွေမီတာ16.25ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါအီရတ်နိုင်ငံဖာလူဂျာမြို့ကို IS အစွန်းရောက်တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်အီရတ်လုံခြုံရေးတပ်ဖွဲ့တွေဒီကနေ့စတင်ထိုးစစ်ဆင်နေပါတယ်။စီးရီးယားပြည်တွင်းစစ်အုံတပ်ရဲ့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေတာကြောင့်တူတာဝင်ကနေနှုတ်ထွက်တော့မယ်လို့ဒီကတိုက်ခိုက်အဖွဲ့ရဲ့ညဉ့်ညက်ရေးကိုယ်စားလှယ်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကြာဆုံးစစ်တီတွေအတွက်ဂုဏ်ပြုတဲ့အောက်မေ့ဝယ်နေ့အခမ်းအနားတွေကျင်းပနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နောင်လာမယ့်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိမဲ့မဲစင်အတိအကျကိုအင်နိုင်ရရောက်စည်ရင်ကောက်ယူသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်
။နောက်လာမယ့်ရွေးကောက်ပွဲဒီမှာကျွန်တော်တို့မဲစင်းမှန်ကန်စည်ရည်အတွက်ရွေးကောက်နဲ့ကြေးရအုပ်စုအုပ်ချုပ်ရေးအဖွဲ့အစည်းများနဲ့ပူးပေါင်းပြီးတော့အင်နိုင်ရရောက်မဲစင်းကောက်ယူခြင်းနဲ့ပုံမှန်ပြည့်စုံစွာ
ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလှတင့်ပြောကြားသွားတာပါ။ဒီအကြောင်းနဲ့ဒူတာချီလိမ်မာဒီရဲ့ပိုင်းအတွင်းဘိန်းပြူနဲ့စိတ်ကြွစေအမြောက်အများဖမ်းမိတဲ့အကြောင်းနဲ့ကဘာစစ်တူရင် chess လိုပဲမြန်မာနီးမြမဟန်စစ်တူရင်ကစားနီးကလည်းခစ်စားလာတော့မှလားစတာနဲ့အတူ IS သွေးကြွတွေလင်းကျွန်းလှုပ်ခဲ့တဲ့အမျိုးသမီးတွေရဲ့ဘဝတစ်စီတစ်ဆောင်တင်းပြအောင်ပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူတွေ့နဲ့ကိုအောင်တို့ကအစီအခံပါမယ်ခင်ဗျာ
အီရတ်နိုင်ငံဖာလူဂျာမြို့ကို IS အစွန်းရောက်တွေလက်ထက်ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်အီရတ်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဒီကနေ့စတင်လိုက်ပြီးတော့စစ်သွေးကြွတွေရဲ့အမာခံစခန်းတချို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အကြားအီရတ်စစ်ဘက်ခေါင်းဆောင်တွေကပြောပါရယ်စစ်စင်ရေးစတင်လိုက်တာနဲ့အမျှဖာလူဂျာမြို့အတွင်းပိတ်မိနေတဲ့အရက်သားတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့စိုးရိမ်မှုတွေလည်းတိုးလာနေပါရယ် IS စစ်သွေးကြွတွေကလမ်းမတွေပေါ်မှာဘုံထောင်တာတွေနဲ့အသေးခံဘုံခွဲတိုက်ခိုက်တာတွေကိုလှုပ်ဆောင်နေတယ်လို့ရှေ့တန်းစစ်မြေနာကိုရောက်နေတဲ့အီရတ်အထူးတပ်ဖွဲ့ကစစ်သားတအုပ်ဖြစ်တဲ့မိုဟာမက်ကတိတ်မကြခင်ကပဲတယ်လီဖုန်းကနေတဆင်ပြောပါရယ်လုံခြုံရေးအခြေအနေကြောင့်သူ့ရဲ့နာမည်အပြည့်စုံကိုတော့မပြောပါဘူးအယက်စစ်ဖွဲ့တွေဟာဆွန်နီမွတ်စလင်တွေအဓိကအခြေစိုက်နေထိုင်တဲ့ဖာလူဂျာမြို့ကိုတခြားမြို့တွေထက်ပိုပြီးတော့အခြေယူသိမ့်ပိုက်ထားနိုင်တာကြောင့်မြို့ရင်းမှာအခိုင်အမာခြေကုပ်ယူထားပုံလည်းရပါတယ်မြို့တစ်ဝိုက်မှာလေကြောင်းတိုက်ခတ်မှုတွေနဲ့မြေပြင်ထိုးစစ်ဆင်မှုတွေအရှိန်မြင့်လာနေတာနဲ့အမျှမြို့ရင်းပိတ်မိနေသူတွေရဲ့အခြေအနေကလည်းပိုပြီးတော့ဆိုးလာနေပါတယ်တိုက်ခိုက်မှုတွေကြားကနေလူ800လောက်ထွက်ပြေးလွတ်မြောက်လာခဲ့ပေမဲ့ထောင်ထဲချီတဲ့လူတွေမျိုးရင်းမှာပိတ်မိနေတာပါဒီအခြေအနေအတွက်အထူးစိုးရိမ်တဲ့အကြာကုလသမဂ္ဂကလည်းထုတ်ဖော်ပြောထားပါတယ်ဒီတော့တွင်ဘက်ဒက်မြို့တော်နဲ့အနီးတစ်ဝိုက်မှာဒီကနေ့ IS စစ်သွေးကြွတွေကဘုံခွဲတိုက်ခိုက်မှုတွေဆက်တိုက်လှုပ်ဆောင်ခဲ့ပြီးတဲ့နောက်လူ20ကျော်သေဆုံးခဲ့တဲ့အကြောင်းရဲအရာရှိတွေကပြောပါတယ်ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပြီးချင်းပါပဲတိုက်ခိုက်မှုနှစ်ခုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကပြောထားတာပါရှင်
ကလာချာရှိဖြစ်ပွားနေတဲ့စီးရီးယားပြည်ရင်းစစ်ရဆင်းနိုင်ဖို့ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုအစီအစဉ်တည်းရဲ့အနေနဲ့နိုင်ငံရေးအရာအဖြစ်ရှာတာမှာအောင်မြင်မှုမရတာကြောင့်သူ့အနေနဲ့တာဝန်ကနေနှုတ်ထွက်မှာဖြစ်တယ်လို့အဓိကစီးရီးယားတိုက်ခိုက်အဖွဲ့ရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့မိုဟာမက်အလူရဲ့ကြေညာချက်ထဲမှာတော့သူဆုံးဖြတ်ချက်ဟာရုရှားရဲ့လေကြောင်းဂူညီနဲ့စီးရီးယားအစိုးရတပ်ဖွဲ့တွေကသမရဘရှားအယ်အာဆက်ယာရူမာဆက်လက်တည်မြဲနေအောင်စီးရီးအရာအပြင်းထန်ထိုးနှက်မှုတွေနဲ့ဆက်နွယ်နေတယ်လို့လည်းပြောဆိုခဲ့တာပါ။ဩဇာရှိတဲ့ Jaish El Islam တဘုံဖွဲ့ရဲ့အစင်မြင့်ကောင်းဆောင်အလူကသူ့ရဲ့ Twitter ဆက်မျက်နှာမှာအဆက်ဆွေရရဲ့ကောင်းမွန်မှုစီးရီးယားဆက်လက်တက်ခိုက်နေမှုနဲ့စီးရီးယားပြည်သူတွေအပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့လည်းဖော်ပြထားပါတယ်။အခုလိုအလူအနေနဲ့သူ့တာဝန်ကနေနှုတ်ထွက်လိုက်တဲ့အပေါ်ကုလသမဂ္ဂဘက်ကတော့ချက်ချင်းလက်ငင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။လွန်ခဲ့တဲ့လတုန်းကဂျနီဗာမှာကျင်းပတဲ့နှစ်ပတ်ကြာညီညွတ်ရေးဆွေးနွေးပွဲအတွင်းမှာလည်းသဘောတူညီမှုတစ်စုံတစ်ရာမရရှိခဲ့သလိုစီးရီးယားနယ်စပ်နားမှာဆိုရင်လည်းတိုက်ပွဲတွေကနောက်ထပ်ဖြစ်ပွားခဲ့ပါတယ်။အခုလနောက်ပိုင်းမှာတတိယအကြိမ်ဆွေးနွေးဖို့စီစဉ်ထားတာလည်းအကောင့်ထဲမပေါ်နိုင်ခဲ့ပါဘူး။လွန်ခဲ့တဲ့သတင်းပတ်တွင်းတုန်းကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမက်စထရာကတိုင်းနဲ့ချီတဲ့စီးရီးယားဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့သက်ဆိုင်ရာအဖွဲ့တွေအားလုံးအနေနဲ့အပြည့်ရဖို့သဘောမတူမချင်းနောက်ထပ်ဆွေးနွေးပွဲတွေကျင်းပဖို့ရည်တမတ်လို့မရနိုင်ဘူးလို့ပြောပါရယ်စီးရီးယားပြည်တွင်းစစ်ကြောင်းလူပေါင်း3,000လောက်တည်ဆုံးပြီးတော့တန်းနဲ့ချီတဲ့သူတွေလည်းသူတို့နေအိမ်တွေကနေထွက်ပြေးခဲ့ကြပါရယ်ခင်ဗျာ
မာလီနိုင်ငံမှာတင်းငွေတွေကခြုံကိုတိုက်ခတ်ခံရမှုတစ်ခုအတွင်ကုလသမဂ္ဂငင်းငယ်ရေးထိန်းသိမ်းရေးအဖွဲ့ဝင်9ဦးသေဆုံးပြီးတဦးထိရိုက်ဒဏ်ရာရခဲ့တဲ့အကြောင်းကုလသမဂ္ဂကပြောပါရယ်ကုလသမဂ္ဂရဲ့မာလီနိုင်ငံတင်းငွေရေးဘက်ပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့တိုဂိုနိုင်ငံကငင်းငယ်ရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေဟာမာလီနိုင်ငံအလဲပိုင်းစီဗရာမြို့အနောက်ဘက်30ကီလိုမီတာလောက်မှာခီးသွားနေတဲ့အချိန်တိုက်ခိုက်ခံခဲ့ရတာပါတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့တာဝန်ယူပြောဆိုတာမရှိသေးပါဘူး အကြမ်းဖက်တိုက်ခိုက်သူတွေဟာမာလီနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအဆိုးအဝါဆုံးချိန်ချောင်နေသူတွေဖြစ်တယ်လို့ဆိုပြီးအခုတိုက်ခိုက်မှုကိုကုလသမဂ္ဂအတွေ့အကြုံမှုချုပ်ဘန်ကီမွန်ကရှုံချတဲ့အကြောင်းအတွေ့အကြုံမှုချုပ်ရဲ့ပြောခွင့်ရကညင်ညာချက်ထုတ်ပြန်ပြောဆိုပါရယ်ငြိမ်းချမ်းရေးအတွက်တာဝန်ထမ်းဆောင်ရင်းကြဆုံးခဲ့ကြသူ၅ဦးအတွက်အထူးဝမ်းနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းကိုကြည်ညိုသူမိသားစုတွေတိုဂိုနိုင်ငံအစိုးရနဲ့ပြည်သူတွေထံကိုတဝင်လွှာပေးပို့ခဲ့တဲ့အကြောင်းလဲကုလသမဂ္ဂညင်ညာချက်ထဲမှာဖော်ပြထားပါရယ်ပြည်ခရီးတောက်ကြနေတော့ကလည်းအလားတူချုံခိုတိုက်ခိုက်မှုတစ်ခုဖြစ်ခဲ့တာမှာမာလီစစ်သား၅ဦးသေဆုံးပြီး၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။သူတို့လိုက်ပါလာတဲ့ကဒီနိုင်ငံရဲ့မြောက်ပိုင်းမှာမြေမြုပ်ပိုင်းနင်းမိခဲ့ပြီးတဲ့နောက်ဘယ်သူဘယ်ဝါမသိရတဲ့တနတ်သမားတွေကပြစ်ခတ်တိုက်ခိုက်ခဲ့ကြတာဖြစ်ပါရဲ့ရှင်။
အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်းကြာဆုံးသွားတဲ့စစ်သည်တော်တွေအတွက်ဂုဏ်ပြုတဲ့အနေနဲ့ဒီကနေ့ကျင်းပမဲ့ Memorial Day အောက်မေ့ပိုင်းနေ့အထိမ်းအမှတ်အခမ်းအနားတော်များများကိုအမေရိကန်သမ္မတ Barack Obama တက်ရောက်ဖို့ရှိနေပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေစစ်ပြန်စစ်မှုတောင်းတွေနဲ့အစစ်မြင့်စစ်ဖက်အရာရှိတွေကိုတော့အင်ဗီရောမှာဒီကနေ့မနက်ပိုင်းသမ္မတ Obama ကမနက်စာနဲ့တက်ခင်းအခမ်းအနားပါ။အဲဒီနောက် Arlington အမျိုးသားစစ်သည်ချင်းမှကျင်းပတဲ့အခမ်းအနားကိုတက်ရောက်ပြီးအညတရစစ်သည်ဂိုဘေးမင်မှာလွမ်းသူပန်းခွေချမှာပါ။American ပြည်အောင်စုရဲ့ဒီမေလာရဲ့နောက်ဆုံးတင်းနှလာနေ့ကိုနိုင်ငံတော်အားလည်းရဲ့အောင်းမေပွင့်နေ့အဖြစ်သတ်မှတ်ကျင်းပပါရယ်အသက်ဆုံးလွန်တိုက်ပွဲဝင်ခဲ့တဲ့ကြာဆုံးစစ်သည်တော်တွေရဲ့ဆုံးလွန်မှုဂုဏ်ကျေးဇူးတွေကိုဘယ်တော့မှပြန်ပေးဆက်လို့ကုန်မှာမဟုတ်ဘူးလို့လည်းသမရကသူ့ရဲ့အပတ်စဉ်မိန့်ခွန်းတွေမှာထည့်သွင်းပြောကြားခဲ့ပါရယ်လူ6သိန်းကျော်တစ်ဆုံးခဲ့တဲ့ American ပြည်ရင်းစစ်ပြီး3နှစ်အကြာ1868ခုနှစ်ကစလို့ Arlington အမျိုးသားစစ်သင်ကြီးမှာဒီကြာဆုံးသူတွေရဲ့ဂူဘိတ်မှန်သင်ကြီးမြေပေါ်ရင်းမှာအလံငယ်လေးတွေစိုက်ထူတယ်လို့ပန်းစီပန်းကိုရီနဲ့စီရင်ထားရကနေနောက်ပိုင်းမှာအောက်မေပွင့်နေ့အဖြစ်သတ်မှတ်ကျင်းပလာတာပါအောက်မေပွင့်နေ့ကိုနွေရသည်အားလည်းရဲ့ရာသီအဖြစ်လဲမှတ်ယူထားကြပြီးသတင်းပတ်ကုံ၃ရက်ကြာပြည့်ရရှိဖြစ်တာကြောင့်အမေရိကန်မိသားစုတွေဟာမိတ်ဆွေပေါင်းသင်းတွေနဲ့တွေ့ဆုံပြီးပျော်ပွဲစားကျင်းပတယ်လို့ပန်းကြံတွေအပန်းဖြေညရဲ့စကန်တွေနဲ့ပင်လယ်ကမ်းခြေတွေကိုလည်းတွားရောက်လေးရှိပါတယ်ခင်ဗျာ
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းလာနေညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးသွားပါမယ်ရှင်။လူခဲ့တဲ့တနေ့နီးပါးကစီးရီးယားနိုင်ငံမှာပျောက်သွားခဲ့တဲ့ဂျပန်သတင်းတောက်တူရဲ့တက်ပုံတစ်ပုံအင်တာနက်အွန်လိုင်းပေါ်မှာတနင်္ဂနွေနေ့ကတက်လာပါတယ်။တက်ပုံထဲမှာတော့ဂျပန်သတင်းတောက်ကဒါဟာကျွန်တော်အတွက်နောက်ဆုံးအခွင့်အရေးပါ။ကျွန်တော်ကိုကူညီပါဆိုတဲ့စာသားပါတဲ့ဆိုင်းဘုတ်ကိုကင်ချပါတယ်။သတင်းတောက်ဂျွန်ဖေးဆာယာဆူရာဟာပြီးခဲ့တဲ့နှစ်ဇွန်လကတူရကီနိုင်ငံကနေတဆင့်စီးရီးယားနိုင်ငံကိုဝင်ရောက်ခဲ့ပြီးတဲ့နောက်အယ်ခိုင်ဒါနဲ့ဆက်ဆက်နေတဲ့နူစရာတပ်ဦးအဖွဲ့ကသူ့ကိုစီးရီးယားနိုင်ငံအတွင်းမှာဖမ်းဆီးခဲ့တာလို့ယူဆရတဲ့အကြောင်းဂျပန်သတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါဗျ။အခုနောက်ဆုံးထွက်လာတဲ့တပ်ပုံထဲမှာတော့အသက်42နှစ်အရွယ်ယာဆူရာကိုလိမ္မော်ရောက်အင်ဂျင်နဲ့အတူစပင်ရှည်မုတ်ဆိတ်ရှည်တွေနဲ့တွေ့ရပါဗျ။ဒီတပ်ပုံဘလောက်အထိမှန်ကန်မှုရှိသလဲဆူရာကိုလေ့လာသုံးသပ်နေပေမဲ့ပုံထဲမှာတွေ့ရတဲ့အတိုင်းကတော့ယာဆူရာဖြစ်နိုင်ပွဲရှိတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယူအိုကီရှိဒါကပြောပါတယ်ဂျပန်အစိုးရအနေနဲ့ယာဆူရလွတ်မြောက်ရေးတက်ဆွမ်းသမျှဆောင်ရွက်နေတဲ့အကြောင်းအစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒါဆူဂါကလည်းသတင်းတောက်တွေကိုပြောပါတယ်ဘယ်လိုဆောင်ရွက်နေသလဲဆိုတဲ့အသေးစိတ်ကိုတော့သူကမပြောပါဘူးအလွတ်သတင်းတောက်တဦးဖြစ်တဲ့ယာဆူရဟာ2014ခုနှစ်တုန်းကလည်းအီရတ်နိုင်ငံဘက်ဒတ်မြို့မှာဖမ်းဆီးပြန်ပြီးဆွဲခံခဲ့ရပူပြီးအဲ့ဒီအချိန်တုန်းကလည်းဂျပန်အစိုးရကသူ့လွတ်မြောက်ရေးအတွက်အပေးအယူလုပ်ညှိနှိုင်းခဲ့ရတာပါပြီးခဲ့တဲ့နှစ်တုန်းကတော့ဂျပန်သတင်းတောက်တဦးနဲ့သူ့ရဲ့မိတ်ဆွေတဦးတို့ IS သူကြွအဖွဲ့ရဲ့ခေါင်းဖြတ်တပ်ဖြတ်တာခံခဲ့ရပါရဲ့ရှင်
။ပါကစ္စတန်တောင်ပိုင်းဆိုင်ကမ်းမြို့ဖြစ်တဲ့ကရာချီမှာဒီကနေ့လမ်းပုံတစ်လုံးပေါက်ခွဲတာကြောင့်တရုတ်အင်ဂျင်နီယာတဦးအပါဝင်တခြားနှစ်ဦးဒဏ်ရာရသွားပါရယ်။တရုတ်နိုင်ငံသားမှာတိတ်ပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်မရပေမဲ့ဒီအိမ်လုံးဘုံနဲ့သူတို့ကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာဖြစ်ပုံရတယ်လို့အစ်မင်းရဲ့အရာရှိတဦးဖြစ်တဲ့ Rao Anwar ကသတင်းတောက်တွေကိုပြောပါရယ်။စင်ဒေတာကတဘာဝတယံဇာတာတွေကိုပြပကထိမ့်ချုပ်ထားတဲ့ပေါ်ရှုတ်ချထားတဲ့လက်ကမ်းစာဆောင်တွေကိုလည်းအခင်းဖြစ်တဲ့နေရာမှာတွေ့ခဲ့ရတယ်လို့အန်ဝါကပြောပါရတယ်။အဲဒီအင်ဂျင်နီယာရဲ့ကာမွန်သမားနဲ့အနီးကဖြတ်သန်းသွားသူတဦးဘုံပေါက်ကွဲမှုကြောင့်ဒဏ်ရာရခဲ့တာပါ။ကရာချီဟာအနောက်တောင်ပိုင်းစင်ဒေတာရဲ့မြို့တော်ဖြစ်ပြီးတရုတ်နိုင်ငံသားယာနက်ချီဟာအဲဒီဒေတာကဖွံ့ဖြိုးရေးလုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေပါတယ်။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်လို့မရှိပေမဲ့အခုနှစ်ပိုင်းတွေအတွင်းနိုင်ငံသားတွေအတွက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တာကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေကိုလျှော့ချနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတရုတ်နိုင်ငံသားထောင်နဲ့ချီအလွတ်လွတ်နေပြီးတချို့ဟာတရုတ်နဲ့ပါကစ္စတန်ပူးပေါင်းဆောင်ရွက်နေတဲ့ CPEC လို့ခေါ်တဲ့ပါကစ္စတန်အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေကြတာပါ။မကြသေးခင်ကမှစတင်ခဲ့တဲ့46ဘီလီယံတန်ဖိုးရှိတဲ့ CPEC စီမံကိန်းတွေမှာလျှက်စက်နဲ့ တရုတ်နိုင်ငံအနောက်ပိုင်းကရှီဂျန်ဒေသကနေဒီတရုတ်နိုင်ငံကဆောက်လုပ်ပေးထားတဲ့ပါကစ္စတန်တောင်ပိုင်းကရင်းနှီးစိတ်ကမ်းဖြစ်တဲ့ဂွာရာကိုဆက်သွယ်မဲ့ကာလန်ယထာလန်ဆောက်လုပ်ရေးစီမံကိန်းတွေပါဝင်ပါတယ်စီပက်စီမံကိန်းနဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ပါကစ္စတန်စစ်တပ်ဖွဲ့ဝင်တွေအများစုပါဝင်တဲ့အထူးလုံခြုံရေးအင်အားတထောင်ခွဲလောက်ကိုပါကစ္စတန်စစ်ဘက်ကတက်ဖြန့်ချထားပေးခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံဂျန်ဆူးနဲ့ဟူဘေမြင်းပြည်နယ်တွေကအစိုးရကျောင်းတွေမှာပညာသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေရဲ့မိဘတွေသိမကြခင်တုန်းကဆန္ဒပြခဲ့ကြတဲ့ဖြစ်ရပ်ဟာတရုတ်ပညာရေးစနစ်အပေါ်ဝေဖန်မှုတွေမေးခွန်းထုတ်မှုတွေနဲ့အတူအစိုးရအနေနဲ့ပညာရေးစနစ်ပုံမှန်မျှတာကောင်းမွန်အောင်ဆောင်ရွက်ပေးဖို့တောင်းဆိုတာတွေလည်းဖြစ်လာစေပါတယ်ဒီပြည်နယ်တစ်ခုကတက္ကသိုလ်ကျောင်းတွေမှာပုံမှန်နွမ်းပါတဲ့ဒေသတွေကကျောင်းသူကျောင်းသား8000နီးပါးကိုအချိုးကျစနစ်နဲ့လက်ခံသင်ကြားခွင့်ပြုမဲ့စနစ်ကိုစတင်လှုပ်ဆောင်သွားမယ်လို့အစိုးရကကြေညာပြီးတဲ့နောက်မှာဆန္ဒပြပွဲတွေပေါ်ပေါက်လာတာပါတရုတ်နိုင်ငံမှာလောလောဆယ်အထိကတော့ကျောင်းသားတွေတက္ကသိုလ်ဝင်ခွင့်ရဖို့ဆိုရင်အရေးချင်းပြည့်မီမမီစစ်ဆေးတဲ့နိုင်ငံတော်အဆင့်တက္ကသိုလ်ဝင်ခွင့်စာမေးပွဲရလက်အပေါ်မှာမူတည်ပြီးတော့အဓိကဆုံးဖြတ်တာဖြစ်ပါတယ်အရှေ့ပိုင်းပြည်နယ်တွေမှာရှိတဲ့နာမည်ကြီးတက္ကသိုလ်ကျောင်းအများစုမှာဝင်ခွင့်ရသူတွေထက်အများစုကတော့ဒေသခံကျောင်းသူကျောင်းသားတွေပါတက္ကသိုလ်ဝင်ခွင့်စာမေးပွဲရမဲ့အပေါ်မှာအခြေခံတဲ့လက်ရှိစနစ်ကလူလက်တန်းစားတွေအတွက်အကျိုးခံစားခွင့်ရှိနေရကနေလက်ရှိအခြေအနေကိုပြောင်းပြီးအချိုးကျစနစ်ပြောင်းလိုက်မယ်ဆိုရင်သူတို့ရဲ့အချိုးခံစားခွင့်တွေဆုံးရှုံးသွားမှာကိုလူလက်တန်းစားမိသားစုတွေကစိုးရိမ်နေကြတာပါဒီစိုးရိမ်မှုတွေကြောင့်ပဲဂျန်ဆူးပြည်နယ်ကမြို့6မြို့မှာကျောင်းသားမိဘတွေရဲ့ဆန္ဒပြမှုတွေဖြစ်ခဲ့တာပါရှင
်နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့ထင်မှာပဲနားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်ရွေးကောက်ပွဲမဲပေးခွင့်ရှိမဲ့မဲစင်းတွေကိုတိကျစွာပြုစုနိုင်ဖို့အရက်ဖက်လူအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းပြီးအင်တန်ရာရောက်စည်ရင်းကောက်ယူတာတွေလုပ်ဖို့ရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဆောင်ရွက်နေပါတယ်ဒါပေမဲ့လည်းကော်မရှင်တာဝန်ရှိသူတွေအလွဲပြောင်းကာလဖြစ်နေတာမို့မဲစင်းပြုစုမဲ့အချိန်စရာကိုတော့အတိအကျမစွဲနိုင်သေးပါဘူး VOA သတင်းနောက်မေခါကစုံစမ်းမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ပါပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲစင်းရင်းမှားယွင်းမှုတွေရှိခဲ့တာမို့လာမယ့်ရွေးကောက်ပွဲမဲစင်းမှန်အောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဘလို့ဆောင်ရွက်သွားဖို့ရှိလဲလို့ပြည်သူ့လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်ဥနေမျိုးထက်ကမေးမြန်းခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအတွက်အစီအစဉ်ဆွဲထားပြီလို့ကော်မရှင်အဖွဲ့ဝင်တဲ့ဦးလာတင်ကလွှတ်တော်မှဖြေကြားခဲ့တာပါ
။နောက်လာမယ့်ရွေးကောက်ပွဲဒီမှာကျွန်တော်တို့မဲစင်းမှန်ကန်စရေးအတွက်အဓိကတော့2015မှာခုနှစ်မှာအထူးထူးရွေးကောက်ပွဲမှာပြုစုခဲ့တဲ့မဲစင်းတွေကိုအခြေပြုပြီးတော့ရက်ကောက်နဲ့ကျေးရွာအုပ်စုအထူးရဲ့ဖွဲ့စည်းရတဲ့ပူပေါင်းပြီးတော့အိမ်တိုင်းရာရောက်ဒုတူတို့ကျွန်တော်တို့မဲစင်းကောက်ယူခြင်းနဲ့ပုံမှန်ပြည့်စုံစွာပြည်ပြမှန်ကန်စေဆောင်ရွက်သွားရစဉ်ချင်းထားပါတယ်အဲ့ဒီမဲစင်းကောက်ယူရတဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးဒီတော်ရမြို့နယ်ကိုကျွန်တော်တို့စံပြစမ်းသပ်နိုင်ခြင်းဖြင့်ကျွန်တော်တို့တတ်မှတ်ပြီးတော့စတင်ကောက်ယူသွားဖို့ကျွန်တော်စီစဉ်ထားပါတယ်ခင်ဗျ
ဒီလိုမဲစင်းမှန်ကန်နိုင်ဖို့လှုပ်ဆောင်တာမှာနိုင်ငံရေးပါတီတွေအရက်ဖက်လူဖွဲ့စည်းတွေမဲဆန္ဒရှင်ပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့ဦးလာတင်ကပြောပါတယ်။ဒီပြင်မဲဆန္ဒရှင်တွေပူးပေါင်းပါဝင်နိုင်ရေးအတွက်ရေဒီယိုရုပ်မြင်သံကြားတို့မှာအသိပညာပေးဖို့နဲ့ဖနိုင်းပိုစတာတွေလက်ကမ်းစာဆောင်တွေဖြန့်ဝေလှုံ့ဆော်စီရင်သွားမယ်လို့လည်းသူကပြောပါတယ်။ဒီလိုလွှတ်တော်မှပြောဆိုခဲ့ပေမယ့်ဘယ်အချိန်ကိုတိကျစွာလှုပ်ဆောင်မလဲဆိုတာကိုတော့အဖြေမပေးခဲ့ပါဘူး။ပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာတနိုင်ငံလုံးအဆင့်မဲစင်းထုတ်ပြန်ကြေညာတာမှာမဲစင်းတွေမှာအိမ်တော်စုစည်းရင်းဝင်မိသားစုမဟုတ်တဲ့အမည်စည်းရင်းတွေပါဝင်တာတွေပါဝင်တဲ့သူတွေမပါဝင်တာကြောင့်ပြန်ပြင်မရနိုင်တော့တဲ့မဲစင်းမှားယွင်းမှုတွေရှိခဲ့ပါတယ်။ဒီမဲစင်းအမှားနဲ့ပဲပြီးခဲ့တဲ့ရွေးကောက်ပွဲကိုကျင်းပခဲ့ရပါတယ်။ဒီအတွက်ရွေးကောက်ပွဲကော်မရှင်အသစ်ကနောင်လာမယ့်ရွေးကောက်ပွဲမှာမဲစင်းတိကျနိုင်ဖို့အခုလိုလှုပ်ဆောင်ဖို့ပြင်ဆင်နေတာဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရုံညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကပြောပါတယ်။
အခုကလေအဲဒေါ်ဒုရောဆိုတာဒီလက်ရှိကော်မရှင်ဥပဒေနဲ့အဖွဲ့ဝင်တွေရဲ့ဟိုမဲစင်းလုပ်မယ်ဆိုရင်လုပ်မယ်ဆက်နေတယ်ဆိုတော့ဒေါ်ဒုရောလုပ်တာပို့ပြီးတော့ကောင်းမယ်ဆိုတဲ့ဆက်နေကိုသူတို့ရေးချေထားတာပါအဲ့တော့ဘယ်တော့လုပ်မယ်ဆိုတာတော့ပြောလို့မရဘူးအဲကြောင့်ဆိုလောဆယ်မှာခုံရုံးနေမပြည့်ပြတ်သူတွေအဲဒီခုံအမှုတွေစောင့်လာမှုတွေကိုပြီးစင်နေကြတယ်နော်ဒါသူ့ရဲ့အရင်အတွေ့အကြုံကဒီမဲစင်းနဲ့ပတ်သက်လို့အတန်လေးတော်များဆက်ခဲ့တဲ့အခါကျတော့ဒါသူတို့လက်ထက်ကြရင်တော့မဲစင်းကိုပို့ပြီးတော့ပြည်သူကံကလိကြအောင်ဒေါ်ဒုရောလုပ်မယ်လို့ဒါလည်းဒါလက်ရှိကော်မရှင်အဖွဲ့အစည်းကမူပေါ်လေမဲစင်းနဲ့ပတ်သက်တဲ့ဘာမှတော့လုပ်ရမှာမဟုတ်ဘူး
။ရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်내နဲ့တိုင်းဒေသတွေမှာက commission ဖွဲ့ဝင်အသစ်တွေပြန်လည်ဖွဲ့စည်းရမှာပါ။ဒါကြောင့်လေအိမ်တိုင်းရာရောက်မဲဆင်းကောက်ယူမှုတွေကိုလှုပ်ဆောင်မဲ့အချိန်ကိုပြောဖို့ခက်နေပါသေးတယ်။လက်ရှိမှာတော့ commission ဟောင်းတွေကပဲတာဝန်ကိုထမ်းပေးနေရတဲ့သဘောဖြစ်နေသေးတယ်လို့လက်ရှိရန်ကုန်တိုင်းရွေးကောက်ပွဲ commission ဥက္ကဋ္ဌဦးကူကူကပြောပါရစေ။န
ော်ကျွန်တော်တို့ခိုင်းလို့ဘာမှမပြောပါဘူး။ကျွန်တော်တို့အခု commission ဖွဲ့စည်းမဲ့အသစ်လက်မလာသေးပါဘူး။ကျွန်တော်တို့အခုက commission ဟောင်းထိန်းထားတယ်ပါပဲ။သူတို့ပုံမတိပါဘူး။သူတို့ဖွဲ့ပေးရမှာပါ။ကျွန်တော်တို့အဟောင်းတွေကတော့အစ်စ်မလာခင်မှာ interview သဘောမျိုးပေါ့ကျွန်တော်တို့ထိတ်သိထားတဲ့သဘောပါ
ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ကြီးကိုရိုင်းကအဲ့ဒီအချိန်ကအာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီဝင်တဦးဖြစ်တယ်လို့စစ်ဗိုလ်ချုပ်ဟောင်းလည်းတဦးဖြစ်တာကြောင့်ဗက်လိုက်မှုတွေရှိနေတယ်လို့ဝေဖန်မှုတွေရှိခဲ့ပြီးမဲဆင်းမှားမှုတွေလည်းကြုံခဲ့ရပါတယ်အခု NLD အစိုးရလက်ထက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုနိုင်ငံရေးပါတီဝင်မဟုတ်သူတွေနဲ့ပြောင်းလဲဖွဲ့စည်းခဲ့ပေမယ့်ကော်မရှင်ခွဲတွေကိုတော့အခုချိန်ထိပြင်ဆင်ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်လဲမဲဆင်းပြုစုရေးတအိမ်တက်ဆင်းစည်းရင်းကောက်ခံမယ်ဆိုတဲ့အစီအစဉ်မှာဘယ်တော့အကောင့်ထည့်ဖို့နိုင်မလဲအချိန်အတိအကျကတော့ပြောရခက်နေပါသေးတယ်ရှင်
။ VOA သတင်းတော်မေခရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါ။နှစ်အတော်ကြာတင်မြုပ်နေတဲ့မြန်မာနီးမြန်မာဟန်စစ်တူရင်ကစားနီးအခြေအနေမတင်ပြခင်ရှမ်းပြည်နယ်ဘက်ကလည်းကြည့်ရအောင်ပါမူရင်စေဝါမောင်ကူမှုတွေကိုနှိမ်နင်းနေတဲ့ရှမ်းပြည်အရှေ့ပိုင်းမှာဒီရက်ပိုင်းအတွင်းဘိန်းဗျူအမြောက်များဖမ်းဆီးရမိခဲ့ပြီးဒီနေ့ထက်မှအများဆုံးဖြစ်တယ်လို့မူရင်စေဝါတပ်ဖြည့်ရေးအရာရှိတွေကပြောပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းက၃ရက်ဆက်တိုက်မူရင်စေဝါနှိမ်နင်းမှုတွေအတွင်းတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုလည်းတင်းစီရမိခဲ့ပါတယ်အပြည့်စုံကိုတော့VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကတင်ပြပါမယ်
။မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိမ့်မြို့နယ်မိုင်းဖုံးအုပ်စုပါခုတ်ပူပေါင်းစစ်စည်ရေးဂိတ်မှကြက်သိန်းပေါင်း9000ကျော်တန်ဖိုးရှိတဲ့ဘိန်းဗျူတွေကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးရှမ်းပြည်နယ်တာချီလိမ့်မြို့ရဲတပ်ဖွဲ့စု30ကရဲအုပ်အောင်ကျော်စုကပြောပါရတယ်
။28/2015မှာပေါ့နော်။တို့ပါခုတ်တို့မိုင်းဖုံးကအုပ်စုပါခုတ်စစ်ကြီးကိမှာပေါ့နော်မော်တော်ရင်တွေကမတင်လာလို့ဖြတ်တန်းသွားလာတဲ့ဆံမှာအဲ့မတူးပေါ့နော်မိုင်းအိတ်ကားစီရောနဲ့နောက်ကဆံမှာတရားခံတဲ့ဒီပေါ့နော်ဒီဒီတော့သူစင်းမှာကနေလို့အကြီးကြီးတော့ကိုယ်တော်ကနောက်က5လမ်းပြီးအဲ့ကီလိုပေါ့နော်ကျွန်တော်တို့မိပါနဲ့ဒီနဲ့ပတ်သက်လို့အများဆုံးပေါ့နော်5,000ကျော်တန်ဖိုးရှိပါတယ်မဟုတ်
ဒီအပိုင်းအတွင်းမှာပဲမူရတက်ဖွဲ့စုတွေကမူရစေဝါတွေကိုရှောက်ဖေးဖမ်းဆီးမှုတွေလုပ်ခဲ့ရမှာရှမ်းပြည်နယ်တာချီလေးမြို့နယ်သာဘကကျိုင်းတုံကုတ်ခိုင်မူဆဲအထိ၃ရက်ဆက်တိုက်မှာပဲစိတ်ကြွစည်းတွေတန်းနဲ့ချီပြီးတော့ဖမ်းဆီးရမိခဲ့တယ်လို့လည်းဆက်ပြောပြပါတယ်
။28ရက်နေ့ကကျွန်တော်တို့တာချီလေးဖမ်းတယ်ကျိုင်းတုံဖမ်းတယ်ကျိုင်းတုံမှာကစီကံ၅သိန်းမိတယ်29ရက်နေ့ကတော့ဟိုကကုတ်ခိုင်ဘက်မှာမူဆဲကုတ်ခိုင်ဘက်မှာပေါ့နော်စီကံလက်တည်းတည်းမှာ305တန်းမိတယ်။အော်ဒီရပိုင်းကြီးရပိုင်းကြီးဒီမှာကိုအများကြီးဆန်းပြရမှာပေါ့ကဲ။ဒီမှာလည်းငယ်နေနေပေါ့
။ရှမ်းပြည်နယ်တာချီလေးမြို့နယ်ဘက်မှာတော့ဒီနေ့စမှာပဲစိတ်ကြွစီ6တန်းကျော်ဖမ်းဆီးရမိခဲ့တာပါ။မူရစေဝါရောင်းဝယ်ဖောက်ကားမှုတွေရော့နေပပြပို့နဲ့လူငယ်တွေမူရစေဝါတင်းတွင်ကျဲကျဲသုံးဆွဲနေတဲ့အရေးကိုဖြေရှင်းဆောင်ရွက်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမကြသေးရင်ကပဲပြောကြားထားပါတယ်နိုင်ငံတကာမှာတော့မူရစေဝါတိုက်ဖျက်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစိုးရခန်းစာမှာတော့တနိုင်ငံချင်း၌အခြေအနေတွေကိုဖော်ပြထားပါတယ်အဲ့ဒီအစိုးရခန်းစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူရစေဝါကိုထိထိရောက်ရောက်တိုက်ဖျက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖျက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစေဝါတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစေဝါတိုက်ဖျက်ရေးလုပ်ငန်းတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားသလိုဒီနှစ်ပိုင်းအတွင်းမှာပဲစိတ်ကြွစည်းအများအပြားကိုလည်းမူရစေဝါတိုက်ဖျက်ရေးတပ်ဖွဲ့စုတွေနဲ့အတူနယ်မြေကန်အာဏာပိုင်တွေကပူးပေါင်းပြီးဖမ်းဆီးနေတာတွေလည်းရှိနေပါတယ်ရှင်
စီဝါရောင်းဝယ်ဖောက်ကားမှုတွေရုံထဲပါပြောက်ဖို့နဲ့တက်လူတွေမူရစေတွင်တွင်ကြဲကြဲသုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစေဝါအရက်သေးစာတောက်စားမှုရုံထဲပါပြောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါသလဲဘာတွေများလှုပ်ဆောင်စီခြင်းကြပါသလဲဆိုတာအခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါ တရက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးချင်တာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က1239283555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတင်ပြမှာကမြန်မာနိုင်ငံမှာနှစ်အတော်ကြာတင်ကောလူနီးပါးဖြစ်နေတဲ့ရှေးရိုးရာမြန်မာစစ်တုရင်ကစားနည်းကိုပြန်လည်ရှင်သန်လာဖို့အတွက်ဝါသနာရှင်တွေကပြန်လည်ကြိုးပမ်းလာနေကြပါတယ်။မြန်မာစစ်တုရင်ကစားနည်းဟာနိုင်ငံတကာစစ်တုရင်ကစားနည်း Chess နဲ့အများအားဖြင့်ဆင်တူပြီးစစ်တူရင်အယုတ်တွေရှားပါလာတဲ့အတွက်နောက်ပိုင်းမှာတင်ကောလာခဲ့တာဖြစ်ပါတယ်။ရှေ့မြန်မာဘရင်တွေလက်ထက်ကလေးကကစားလာခဲ့တဲ့မြန်မာစစ်တူရင်ကစားနည်းအကြောင်းကိုတော့ AFP သတင်းဆောင်ပါပေါ်အခြေခံပြီးကိုရန်နိုင်ကပြောပြထားပါတယ်
။စစ်တူရင်ကစားနည်းလို့ပြောတဲ့အခါမှာနိုင်ငံတကာစစ်တူရင်ကစားနည်း Chess ကိုပဲအများစုကပြီးမြင်တတ်ကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်တူရင်ဝါသနာရှင်တွေဟာမြန်မာစစ်တူရင်ကစားနည်းကိုကစားလာခဲ့တာဟာနှစ်ပေါင်းရာနဲ့ချီရှိသွားခဲ့ပြီဖြစ်ပါတယ်။မြန်မာစစ်တပ်ရင်ကစားနည်းဟာနိုင်ငံတကာ Chess ကစားနည်းနဲ့အတော်လေးကိုဆင်တူပေမဲ့သူ့ရဲ့အယုတ်တွေနဲ့ရွှေ့တဲ့အကွက်တွေကမတူကွဲပြားပဲခြားနားမှုရှိပါတယ်။ရှေ့မြန်မာဘရင်တွေသူရဲကောင်းတွေလက်ထက်မှာအလွန်ရည်ပန်းစားခဲ့တဲ့ကစားနည်းနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ရင်ချန်ပီယံဟောင်းဦးသိန်းစောကအခုလိုရှင်းပြပါတယ
်။မြန်မာစစ်တပ်ရင်ကစားနည်းကရှေ့တုန်းကမြန်မာတွေစစ်တိုက်တဲ့ပုံစံနဲ့သူကတူပါပြီးတော့အဲ့ဒီပုံတန်တာပေါ့အဲ့ဒီအနှစ်သာရအတိုင်းကစားကြတဲ့
မြန်မာစစ်တပ်ရင်ကစားနည်းမှာတော့ဗမာအစားစစ်သူကြီးနဲ့စင်တွေကိုအသုံးပြုကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာစစ်တပ်ရင်ကစားနည်းဟာတဖြည်းဖြည်းတိမ်ကောလာနေပြီးဒီလိုတိမ်ကောလာရတာဟာစစ်တပ်ရင်အယုတ်တွေရှားပါးလာတာကလည်းအကြောင်းတစ်ခုဖြစ်တယ်လို့မြန်မာစစ်တပ်ရင်အဖွဲ့ချုပ်ဒုဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ်။င
ရဲသားတွေလည်းသူတို့ကရှင်းအောင်လက်ရည်နဲ့ရောင်းကြရင်ကြရင်လက်ချံကျွန်တော်မြန်မာစစ်တပ်ရင်လူတွေကမရှိတော့ရှားပါးသွားတာ
ဒါပေမဲ့မြန်မာစစ်တပ်ရင်ဝါသနာရှင်တွေကတော့ဒီကစားနည်းကိုပြန်လည်ရှင်သန်လာဖို့အတွက်ကြိုးပမ်းနေကြပါတယ်။အရင်ကသစ်သားရုပ်တွေအစားဈေးသက်သာတဲ့ပလတ်စတစ်အရုပ်တွေနဲ့ကစားနိုင်ဖို့လှုံ့ဆော်ကြပါတယ်။ဒါပြင်ခေတ်မီကွန်ပျူတာနည်းပညာကျွမ်းကျင်သူတွေကလည်းဒီကစားနည်းကထူးခြားတဲ့အရုပ်ပုံစံတွေကိုသုံးပြီးတော့ကွန်ပျူတာဆော့ဖ်ဝဲတွေ၊မိုဘိုင်းလက်ကင်ဖုန်းတွေမှာအသုံးပြုတဲ့ app တွေတီထွင်ပြီးတော့မျိုးဆက်သစ်တွေကိုဆွဲဆောင်နိုင်ဖို့အတွက်လှုံ့ဆော်နေကြတယ်လို့ Total Gameplay Company ရဲ့ဈေးကွက်ဖြန့်ချီရေးမန်နေဂျာကိုဆိုင်းပြည့်ဖြူဟန်ကပြောပါတယ်။
character မျိုးစုံနဲ့ပြောင်းပြီးဆော့လို့ရတဲ့အတွက်ကြောင့်ဒီဆော့တဲ့ user တွေလည်းစိတ်ပန်းပြင်းနိုင်မယ်လို့ထင်တယ်။ပြီးတော့စစ်တူရင်ကစားရတဲ့ဟိုအတွက်ကြောင့်ပေါ့နော်ဒီအဲကစားသူတွေကဒီ phone game ကိုဆော့တာအချိန်ဖြုန်းနဲ့မဟုတ်ဘဲနဲ့သူတို့ဒီစဉ်းစားတွေးခေါ် mobile မှာမြင်တတ်လာနိုင်တယ်လို့ယုံကြည်ပါတယ်
။မြမရိုးရစစ်တူရင်ကစားနည်းကိုအခုဆိုရင်mobile လက်ကင်ဖုန်းတွေမှာပါကစားလို့ရလာနေပြီးတော့ဒီကနေ့ခေတ်ရဲ့မျိုးဆက်သစ်စစ်တူရင်ဝါသနာရှင်တွေနဲ့ဂိမ်းဝါသနာရှင်တွေကြမှာပြန်လည်ရှင်သန်လာနိုင်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
မြန်မာရိုးရာစစ်တူရင်အားကစားနည်းပြန်လည်ဖော်ထုတ်နေကြတဲ့အကြောင်းကိုကိုရန်နိုင်ပြောပြသွားတာပါအခုတော့ဒီကနေ့ညနေခင်းနောက်ဆုံးအဖြစ်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်အစ္စလာမစ်အစွန်းရောင် IS အကြမ်းဖက်သမားတို့ဖမ်းဆီးပြီးလိန်ကျွန်းတွေအဖြစ်အတင်းကျပ်ခိုင်းစေခံရတဲ့ယာစီဒီအမျိုးသမီးတွေဟာစစ်သွေးကြော်တွေရဲ့လက်ကလွတ်မြောက်လာပြီးအချိန်အတော်ကြာသည့်တိုင်အောင်ကြောက်လန့်စိုးရိမ်မှုတွေခံစားနေရစေဖြစ်ပါတယ်။အခုခါမှာဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ယာစီဒီအမျိုးသမီးတွေတဲကအတော်များများဟာသူတို့အရေးတကြီးလိုအပ်နေတဲ့အကူအညီတွေတခါတလေမရဘူးလို့ပြောပါတယ်။ရှာမွန် VOA သတင်းနောက်ရှာမွန်ရဲ့သတင်းလွှာကိုတော့နန်းလောင်ကတင်ပြมาဖြစ်ပါတယ
်။လိန်ကျွန်းအဖြစ် IS အကြမ်းဖက်သမားတို့ရဲ့အတင်းအကျပ်ခိုင်းစေတာခံခဲ့ရပြီးခုခါထွက်ပြေးလွတ်မြောက်လာတဲ့ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ယာဇီဒီအမျိုးသမီးတစ်ယောက်ကသူ့ခံစားချက်ကိုအခုလိုပြောပါရယ
် IS တွေလက်ထက်ကထွက်ပြေးလာပြီးယာဇိုးမှုမဟုတ်ပါဘူ
း IS တို့ရဲ့လိန်ကျုံအဖြစ်လွတ်မြောက်လာတဲ့နောက်ထပ်ယာဇီဒီအမျိုးသမီးကလည်းခုလိုပြောပါရယ
်ဒီကိုစားရောက်ကလေးကဆိုရင်ကျမတို့ဘလို့နေတယ်ထိုင်နေဆိုတာဘသူကမှအရေးမလုပ်ဘူးဘသူကမှလည်းလာကြည့်ပေါ်မရဘူ
း IS စစ်သွေးကြော်တဲ့လက်ကလွတ်မြောက်လာတဲ့စင်ကြားတောင်ကြားနဲ့အီရတ်ကယာဇီဒီအမျိုးသမီးတွေအီရတ်နိုင်ငံကာဒစ်စတန်ဒေသဒုက္ခသည်စခန်းမှာတောင်းတနေကြတာပါ Daesh လို့လည်းလူသိများကြတဲ့ IS စစ်သွေးကြော်တွေကအမျိုးသမီးတွေကိုလိန်ကျွန်းတွေအဖြစ်အတင်းကျခိုင်းစေခဲ့တယ်လို့ပဲတချို့အမျိုးသမီးတွေခုချိန်ထိထိန်းသိမ်းခံရဆဲဖြစ်ပါတယ်ဒီအတွက်အမေရိကန်နိုင်ငံဘက်ကစိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းအမေရိကန်လက်တော်နိုင်ငံခြားရေးဝန်ကြီးတော်မော်လီနော့စကီကအခုလိုပြောပါတယ်
We know that Several thousand women
remain enslaved by the Sky Filler. HRW ကစကိုင်းဖီလာကအခုလိုပြောပါရယ
် So the whole community is suffering but within that these women and girls are really
ရပါအဲ့ထဲကမှ IS တို့ဖမ်းဆီးထိန်းသိမ်းခံရတဲ့ဒီမျိုးသမီးတွေပို့ပြီးခံစားကြရတာပေါ့ခွဲခြားဆက်ဆံခံရတာရောဖမ်းဆီးခံရတဲ့အတိတ်ကအတွေ့အကြုံတွေကြောင့်ရောပဲဒီစိတ်ပိုင်းဆိုင်ရာစိုးရိမ်ကြောင်ကြမှုတွေကပါသူတို့ခံစားကြရတာပါအ
ီရတ်နိုင်ငံကာဒစ္စတန်ဒေသဒုက္ခသည်စခန်းကစေခန်းတွေမှာဒီလိုစိတ်ပိုင်းဆိုင်ရာကြမှာရဲ့ကိစ္စရပ်တွေကိုကင်တွယ်နိုင်ခြင်းမရှိပါဘူးဒုက္ခသည်စခန်းအတော်များများကတော့အမေရိကန်ကအကူအညီရဖို့မျှော်လင့်နေကြတာပါ။အောက်လွတ်တော်အမတ် Jeff Fordenberry ကတော့ဘာသာရေးယုံကြည်မှုမတူးတဲ့လူနည်းစုတွေအပေါ်လူမျိုးတုံးအောင်တပ်ဖြတ်နေတာတွေကိုဖြေရှင်းနိုင်မဲ့ဆုံးဖြတ်ချက်တရက်ချမှတ်နိုင်ရေးကြိုးပမ်းနေပါတယ်သူကအခုလိုပြောပါတယ
် One of the other reasons for doing the genocide was
မြို့တော်ဖြတ်မှုတွေနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချဖို့ကြိုးပမ်းရတာကတော့လူလူရှိအလေးမထားပဲနေနေကြတာလေအကြောင်းရင်းတစ်ခုပါပါတယ်ကဘာတဝမ်းလုံးမှာစိတ်မကောင်းစရာဖြစ်ရတော်တော်များဖြစ်နေတဲ့အချိန်မှာကျွန်တော်တို့လည်းကိုယ့်ဘဝနဲ့ကိုယ်အလွတ်ရှုံနေကြပါတယ်ဒါကြောင့်လည်းအရှိလေပဲမှာဖြစ်နေတဲ့ကိစ္စတွေပေါ်မှာခံစားချက်မရှိသလိုလည်းဖြစ်လာနိုင်ပါတယ
်ဒုက္ခတဲ့စခန်းမှာခိုးလုံနေကြသူတွေဟာနိုင်ငံတကာအကူအညီတွေရဖို့စိုးရိမ်ကြောင်ကြနေကြရတယ်လို့ပဲ IS တို့လက်ထက်မှာဆက်ပြီးဖမ်းဆီးခံရတဲ့သူတွေအတွက်ကိုလည်းပူပင်တော့ကရောက်နေကြဆဲဖြစ်ပါတယ်ရှင
်နန်းလောင်တင်ပြခဲ့တာပါ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ကျွန်တော်တို့အခုတင်ဆက်နေတဲ့ VOA အစီအစဉ်ပြီးပြီးချင်းမှာပဲVOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုတူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာဒီကနေ့ည9:00-10:00အထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ24-25-32-58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပါမယ
်ဤရက်နိုင်ငံဖာလူဂျာမျိုးကို IS သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ဤရက်လုံချိုရေးတပ်ဖွဲ့ရဲ့စစ်စင်ရေးဒီကနေ့စတင်လိုက်ပြီးတော့စစ်သွေးကြွတွေရဲ့အမာခံစခန်းတချို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အကြောင်းဤရက်စစ်ဘက်ခေါင်းဆောင်တွေကပြောပါရယ်စစ်စင်စတင်လိုက်တာနဲ့အမျှဖာလူဂျာမျိုးတွင်ပြိမိနေကြတဲ့အရဲသားတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့လဲစိုးရိမ်မှုတွေတိုးလာနေပါရယ်ဒီတော့တွင်မှာပဲဘက်တက်မျိုးတော်နဲ့အနီးတစ်ဝိုက်မှာဒီကနေ့ IS စစ်သွေးကြွတွေကဘုံခွဲတိုက်ခိုက်မှုတွေဆက်တိုက်လုဆောင်ခဲ့ပြီးတဲ့နောက်လူ20ကျော်သေဆုံးခဲ့တဲ့အကြောင်းဤရက်အရဲရာရှိတွေကပြောပါရယ်ရှင်ကလာချာရှိဖြစ်ပွားနေတဲ့စီးရီးယားပြည်တွင်းစစ်ရဲဆဲနိုင်ဖို့ကုလသမဂ္ဂရဲ့ငင်းငယ်ကြီးကျိုးပန်းအားထုတ်မှုအစီအစဉ်တရက်အနေနဲ့နိုင်ငံရေးအရာဖြေရှားနေတာမှာအောင်မြင်မှုမရှိတာကြောင့်သူ့အနေနဲ့တာဝန်ကနေနှုတ်ထွက်တော့မယ်လို့အဓိကစီးရီးယားအတိုက်ခံအဖွဲ့ရဲ့ငင်းငယ်ကြီးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့မိုဟာမက်အလူးရှ်ရဲ့ကြေညာချက်ထဲမှာတော့သူ့ရဲ့ဆုံးဖြတ်ချက်ဟာရုရှားရဲ့လေကြောင်းအကူအညီနဲ့စီးရီးယားဆူရတပ်ဖွဲ့တွေကတမရဘက်ရှားရဲ့အာဆက်ယာရုမှာဆက်လက်တည်မြဲနေအောင်စစ်စင်ရေးအရာအပြင်းထန်ထိုးနှက်မှုတွေနဲ့ဆက်နွယ်နေတယ်လို့ပြောဆိုခဲ့ပါတယ်ရှင်။လူငယ်တဲ့နှစ်နီးပါးကစီးရီးယားနိုင်ငံမှာပျောက်သွားခဲ့တဲ့ဂျပန်သတင်းတောက်တူရဲ့တပ်ပုံတပုံအင်တာနက်အွန်လိုင်းပေါ်မှာတနင်္ဂနွေနေ့ကတက်လာပါတယ်။တပ်ပုံထဲမှာတော့ဂျပန်သတင်းတောက်ကဒါဟာကျွန်တော်ရဲ့အနောက်ဆုံးအခွင့်အရေးပါကျွန်တော်ကိုကူညီပါဆိုတဲ့စာသားပါတဲ့ဆိုင်းပုတ်ကိုကင်ဆောင်ထားပါတယ်။သတင်းတောက်ဂျွန်ဖေးဤယာဆူရာဟာပြီးခဲ့တဲ့နှစ်ဇွန်လကတူရကီနိုင်ငံကနေတဆင်စီးရီးယားနိုင်ငံကိုဝင်ရောက်ခဲ့ပြီးတဲ့နောက်အယ်ခိုင်ဒါနဲ့ဆက်တဲ့နူဆရာတပ်အုပ်ဖွဲ့ကသူ့ကိုစီးရီးယားနိုင်ငံအတွင်းမှာဖမ်းဆီးခဲ့တာလို့ယူဆရပါတယ်ရှင်။
တရင်ချင်းချုပ်ပြောပြသွားတဲ့မက်ခင်ဖြူတွေကျေးဇူးပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးအတန်ထွင်အင်ဂျင်တွေကတော့ရှောင်းကန်ချမ်းဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25ရိုးကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.